Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပိုင်းသတင်းတွေကိုခွေရနိုင်တဲ့အတူချင်ညာဖေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းမယ်လို့သူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်အရေအတွက်ဟာ 93,600 ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးရုံးကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်အိန္ဒိယကိုရောက်နေတဲ့ရိုဟင်ဂျာ4000ကိုပြန်ပြီးပို့ဖို့အစိုးရဆုံးဖြတ်ချက်ကိုအိန္ဒိယတရားရုံးကနေဆိုင်းငံ့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှာပါဘူး
။ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးမှတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေနဲ့အတူနားဆင်ရမှာက
ဒီကြားလာလို့ရှိရတယ်ဒီမနေ့ကပဲမပိဆိုင်ရတော့နော်ဒီနေ့ဒီအဖြစ်အစီအစဉ်နဲ့ပြင်မဲ့ဒီနေ့ကလုံးပါမှာဒီနေ့တက်ဘူးဟာတော့ပတ်ကြည့်နေရတ
ယ် TNLA တအောင်းပလောင်အဖွဲ့ရဲ့ပြင်ကြားရေးတာဝန်ခံဘူမူတာအိတ်ကျော်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူထိုင်းမရင်ကြီးနှစ်ယောက်ဆန်သွားတဲ့တနစ်ပြည့်အခမ်းအနားနိုင်ငံတော်ဝန်မှာကျင်းပနေကြတဲ့အကြောင်းတခါကမ္ဘောဒီးယားနိုင်ငံကဒီမိုင်းရှင်းလင်းရေးအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုဒေါက်ကင်မြို့နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့အနိကမဟာမိတ်နိုင်ငံတချို့နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအဖွဲ့ကအဖွဲ့ဝင်တချို့ရဲ့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာသမ္မတထရမ့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိတော့ပါဘူးရေဘူးရအဖြစ်အီရန်နဲ့ပတ်သက်ပြီးပိုးပြီးထိတ်တိုက်ရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေစေပါအီရန်အတွက်ချမှတ်မဲ့မဟာဗျူဟာအသစ်အတွက်သမ္မတထရမ့်ဟာသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တိုင်ပင်ခဲ့ပြီးအတည်ပြုလိုက်တယ်လို့တောက်ကြနေမနေ့ပိုင်းမှာသမ္မတအင်ဗျူကကြေညာခဲ့ပါတယ်သမ္မတထရမ့်ဟာအီရန်ပေါ်မှာအရေးယူတန်းခတ်မှုပြန်ပြီးချမှတ်ဖို့အတွက်လွှတ်တော်ကိုတိုက်တွန်းမှာမဟုတ်တယ်လို့ JCPOA လို့ခေါ်တဲ့အပြည့်အဝပူးပေါင်းပူးတွဲပြီးဆောင်ရွက်မဲ့စီမံကိန်းကိုလည်းအတည်ပြုနိုင်ဝယ်မရှိဘူးလို့လွှတ်တော်အမတ်တွေကပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကိုဗိုလ်တပူးနဲ့သူ့ရဲ့ Pennsylvania Keys and Twin Fox သတင်းဌာနကမေးမြန်းရမှာတော့သူကဒါဟာတိတ်ကိုဆုတ်ဝတဲ့သဘောတူညီချက်တရဖြစ်ပြီးတကယ်ဆိုအမေရိကန်နိုင်ငံမှာကြီးမားတဲ့အင်အားရှိနေချိန်မှာအားနည်းတာကိုပြခဲ့တာမို့နိုင်ငံအတွက်တိတ်ကိုဆုတ်ဝတဲ့ဖြစ်ရလို့ပြောခဲ့ပါတယ်။ထရမ့်ရဲ့အီရန်ဆိုင်ရာမူဝါဒဟာအီရန်အစိုးရရဲ့ချင်းချောက်မှုနဲ့ရန်လိုမှုအထူးသဖြင့်အကြမ်းဖက်ဝါဒနဲ့စစ်သွေးကြော်တွေကိုသူ့ရဲ့ပံ့ပိုးနေမှုတွေကိုခြေဖြတ်ဖို့အတွက်ဦးတည်တာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့အီရန်ရဲ့နျူကလ িয়ার လက်နဲ့ပိုင်ဆိုင်မှုအတွက်လုပ်နေတဲ့လမ်းကြောင်းအားလုံးကိုပိတ်ဆို့ဖို့ဖြစ်ကြောင်းသမ္မတအင်ဗျူအရာရှိတွေကပြောပါတယ်။တကယ်လို့မျှော်လင့်တယ်လို့သမ္မတကဒီနျူကလ িয়ার သဘောတူညီချက်အတွက်အတိမပြုတော့ဘူးဆိုပြီးကြေညာခဲ့ရင်လည်းအီရန်ကိုအမေရိကန်ကအရေးယူတန်းခတ်မှုတွေပြန်ပြီးချမှတ်တဲ့မတဲ့လွှတ်တော်ကနေရပောင်း60အတွင်းဆုံးဖြတ်ပေးရမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေက9နှစ်ကြာပြန်ပြီးဆွဲခံထားခဲ့ရတဲ့အမေရိကန်နဲ့ကနေဒါလင်မယား2ယောက်နဲ့အဲ့လိုပြန်ပြီးဆွဲခံထားစဉ်အတွင်းမွေးခဲ့တဲ့သူတို့ကလေး3ယောက်တို့ဟာပါကစ္စတန်နိုင်ငံကနေဗြိတိန်နိုင်ငံကိုတောက်ကြနေကထွက်သွားခဲ့ပြီဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးစီကရတဲ့သတင်းကနေပါကစ္စတန်တပ်ဖွဲ့တွေကအမေရိကန်နိုင်ငံသားကစ်လန်ကိုမန်နဲ့သူမရဲ့ခင်မောကနေဒါနိုင်ငံသားဂျော့ရှွာဘွိုင်းတို့ကိုအာဖဂန်နယ်ဇက်ကကူရမ်လူမျိုးစုတွေရဲ့ဒေသကနေဗုဒ္ဓနေမှာပြန်လည်ကယ်တင်ခဲ့တာဖြစ်ပါတယ်။သူတို့ကိုဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတည်ဆောင်ပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့အတွက်အမေရိကန်လေယာဉ်ကအစ္စလာမဘတ်မြို့ကလေတပ်စခန်းမှာစောင့်ဆိုင်ခဲ့ပေမဲ့ခင်မောဖြစ်တဲ့ဂျော့ရှွာဘွိုင်းကသူ့ကိုစစ်ဆေးမှာကိုစိုးရိမ်တဲ့အတွက်အမေရိကန်လေယာဉ်ဘော်ကိုတတ်ဖို့ညှဉ်းဆန်ခဲ့တယ်လို့ပါကစ္စတန်လုံခြုံရေးဘက်က VOA ကိုပြောပါတယ်။အဲဒီစားသူတို့မိသားစုဟာဗြိတိန်နိုင်ငံကိုသွားတဲ့ပါကစ္စတန်အစိုးရလေကြောင်းလိုင်းကလေယာဉ်ပေါ်ကိုပဲတက်သွားခဲ့တာဖြစ်ပါတယ်။ကိုမန်နဲ့ဘွားတို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်မှာလဲလဲသွားလာနေတော့ပျောက်သွားခဲ့တာဖြစ်ပြီးတော့တာလီဘန်တွေကတော့သူတို့ဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တာလီဘန်တွေနဲ့ဆက်နွယ်တဲ့ဟာဂန်နီတွင်ရက်လက်ထဲကနေဒီမိသားစုပြန်လည်လွတ်မြောက်လာတဲ့အပေါ်မှာချီးကျူးလိုက်ပြီးတော့ဒါဟာအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးမှာအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ကြီးကနေသူတို့ဖွဲ့ဟာအစ္စရေးဆန့်ကျင်ဘဲလိုက်မှုရှိတယ်လို့ဆွဆွဲပြီးနှုတ်ထွက်လိုက်ပါတယ်။အမေရိကန်ကဒီလိုကြေညာပြီးနိုင်ငံပိုင်းအတွင်းမှာပဲအစ္စရေးကလည်း UNESCO ကနေနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။ဒီဆုံးဖြတ်ချက်ကိုအလွယ်တကူချမှတ်ခဲ့တာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်။ကြွေးကြံကိစ္စအပါအဝင်အမေရိကန်ဘက်ကစိုးရင်ချက်တွေကြောင့်ဒီလိုဆုံးဖြတ်လိုက်ရတာလို့လည်းပြောပါတယ်။ကုလသမဂ္ဂမှာအခြေခံကျတဲ့ပြောင်းလဲမှုတွေပြုလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီး Nikki Haley ကထပ်ခါတလဲလဲတိုက်တွန်းခဲ့တာကိုပြန်လဲကိုးကားပြီးအစ္စရေးပေါ်မှာဆန့်ကျင်တဲ့ဘက်လိုက်မှုတွေအဆုံးသတ်စေဖို့အတွက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ UNESCO ဖွဲ့ကြီးရဲ့ညွှန်ကြားမှုချုပ် Irina Bokova ကတော့အမေရိကန်ရဲ့နှုတ်ထွက်မှုပေါ်မှာဝန်내ကြောင်းတုံ့ပြန်ပါတယ်။ American ပြည်တော်စုရဲ့နှုတ်ထွက်မှုဟာဒီဇင်ဘာ27ရက်နေ့မှာစတင်အကျုံးဝင်မယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်။2017ခုနှစ်တုန်းကလည်း UNESCO Palestine ကိုအမြဲတမ်းအဖွဲ့ဝင်ဖြစ်နေထည့်သွင်းမှုဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ကရန်ပုံငွေဖြစ်နေထောက်ပံ့မှုကိုတိတိတသားဖျက်တောက်ခဲ့ပူပါတယ်။အမေရိကန်ရဲ့နှုတ်ထွက်မှုအပေါ်မှာဝန်내ကြောင်း UNESCO ကတုံ့ပြန်ခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့နှုတ်ထွက်မှုဟာဒီဇင်ဘာလ31ရက်နေ့မှာစတင်တည်ရောက်မှာဖြစ်ပါတယ်
။ပညာရေးမှာယင်းဤမြုံနံမှုတွေကစီးပွားရေးတိုးချဲ့တဲ့နေရာမှာအရင်ထင်ထားတာထက်ပိုပြီးတော့ကြီးမားတဲ့အခန်းကဏ္ဍကဏ္ဍကနေပါဝင်နေတယ်လို့အသစ်ထွက်ပေါ်လာတဲ့သုတေသနရလဒ်တွေနဲ့တိုးတက်လာတဲ့အချက်လက်တွေကပြသနေတယ်ဆိုပြီးကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြုံကင်းကပြောလိုက်ပါတယ်ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ဝင်နိုင်ငံအများပြားကထိတ်တန့်နိုင်ငံကြီးနဲ့စီးပွားရေးတာဝန်ရှိသူတွေနဲ့ဝါရှင်တန်မှာတွေ့ဆုံခဲ့တဲ့အတွင်းသူတွေသနာရလဒ်တွေဟာအမခန်းဖြစ်လောက်အောင်ပဲလို့သူကပြောခဲ့တာဖြစ်ပါတယ်။သူတို့ဟာကမ္ဘာလုံးဆိုင်ရာစီးပွားရေးကြီးထွားလာမှုမရေရာမှုတွေအပေါ်စိုးရိမ်ချက်တွေပဋိပက္ခတွေကုန်သွယ်ရေးပြဿနာတွေနဲ့စီးပွားရေးကြီးထွားမှုကိုထိခိုက်နိုင်တဲ့ပြဿနာတွေကိုဒီမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပို့ဆောင်ဆွဲဆိုင်ရေးနဲ့စွမ်းအင်လုပ်ငန်းတွေမှာယင်းဤမြုံနံမှုတွေလုံနေသလိုပဲလူသားအချင်းမြစ်တွေမှာလည်းယင်းဤမြုံနံမှုတွေလုံကြဖို့နိုင်ငံခေါင်းဆောင်တွေနဲ့မန္တလေးဝန်ကြီးတွေကိုစီယုံသွားနိုင်ဖို့မျှော်လင့်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌမစ္စတာကင်ကပြောပါတယ်။နောက်မျိုးဆက်တွေအတွက်အလုပ်ကိုင်တွေပြင်ဆင်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်စိတ်ပျက်စရာအခြေအနေတွေမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ကြုံရနိုင်တယ်လို့လည်းသူကသတင်းထုတ်တွေကိုပြောပါတယ်။ကမ္ဘာ့ဘဏ်နဲ့နိုင်ငံတွေရဲ့တာဝန်ရှိသူတွေဟာမကြသေးခင်ကပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဒဏ်တွေခံရတဲ့ကာရီဘီယံနိုင်ငံတွေကိုအကူအညီပေးဖို့အတွက်လည်းဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်။ငွေထုတ်ချေးတာတွေနဲ့တခြားလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်မှာရှိတဲ့ငွေပမာဏကိုတိုးမြှင့်ဖို့နိုင်ငံတွေရဲ့ခေါင်းဆောင်တွေဘက်ကသဘောတူလာအောင်ကမ္ဘာ့ဘဏ်အနေနဲ့စည်းရုံးနိုင်လိမ့်မယ်လို့အပြုသဘောရှိမြင်ထားကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
New American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကတကြော့ပြန်ပြည်ပက္ခရီချောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့အိမ်နောင်စုတွေကိုပထမတုပ်ဖြစ်နဲ့စတင်ပြီးစင်းကောက်ယူနေပြီလို့ကုလသမဂ္ဂကပြောပါတယ်နောက်ဆုံးရရှိထားတဲ့အချက်လက်တွေအရအစ်စ်ရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ9,300,600ရှိနေပြီလို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ရင်ဂျာဒုက္ခသည်စခန်းကြီးတစ်ခုအဖြစ်နဲ့ဖန်တီးဖို့အတွက်အရှိန်မြင့်ဆောင်ရွက်နေကြပါတယ်စခန်းသည်ဟာယာယီတာဖြစ်ပြီးစခန်းထဲနေထိုင်သူတွေကိုအပြင်ထွက်ခွင့်ပေးမှာမဟုတ်ကြောင်းလဲဘင်္ဂလားဒေ့ရှ်အစိုးရကအရှိန်အမြင့်အရာရှိသူကပြောပါတယ်အရင်ရှိနေပြီးသားဒုက္ခသည်တွေနဲ့နောက်ထပ်ရောက်လာသူစုစုပေါင်းဟာ8,000လောက်ရှိတယ်လို့လည်းခန့်မှန်းထားကြပြီးထက်ဝက်ကျော်ကတော့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တိုက်ခိုက်မှုခံခဲ့ရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးကြောင့်ထွက်လာတာဖြစ်ပြီးဒါဟာလူမျိုးတုံးလှုပ်ဆောင်မှုအဖြစ်နဲ့ကုလသမဂ္ဂကဆွဆွဲထားခဲ့တာပါဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမိုဟာမက်အဗ်ဒူကလမ်ကတော့မြန်မာနိုင်ငံနယ်စပ်နားကကုတူးပါလောင်နဲ့ဘလူခါလီဒုက္ခသည်စခန်းနှစ်ခုမှာကာလကြာရှည်စွာပြန့်ကျင်းနေထိုင်တဲ့ဒုက္ခသည်တွေကိုဥခိယဒေတာကဟက်တာ1,000ကျော်ခြေဝန်းတဲ့နေရာမှာနေရာချထားပေးဖို့အတွက်ဦးစားပေးပြီးလှုပ်ဆောင်နေပါတယ်လို့ဒီသတင်းပတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်4,000ကိုအိန္ဒိယအစိုးရအနေနဲ့ တိုင်းပြည်ကနေနှင်ထုတ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးအမိန့်ချမှတ်မဲ့နေ့ကိုအိန္ဒိယတရားရုံးချုပ်ကရွှေ့ဆိုင်းလိုက်တယ်လို့အကျိုးဆောင်ရှိနေပရာရှန့်ဘူရှန်ကဒီကနေ့တောက်ချာနေ့မှာပြောလိုက်ပါတယ
် The court observed that this is a very important matter involving on the one hand
တရားရုံးချုပ်ကဒီကိစ္စကိုအလွန်အရေးကြီးတဲ့ကိစ္စအဖြစ်နဲ့ရှုမြင်ထားပါတယ်တစ်ဖက်မှာကအမျိုးသားလုံခြုံရေးကိစ္စဖြစ်ပြီးတစ်ဖက်မှာကလည်းရိုဟင်ဂျာတွေရဲ့လူခွင့်ကိစ္စဖြစ်နေပါတယ်ဒါကြောင့်တရားရုံးချုပ်အနေနဲ့ဒီကိစ္စကိုသေချာကြားနာဖို့လိုမှာဖြစ်ပါတယ်ဒါကြောင့်သူတို့ကလာမယ့်နိုဝင်ဘာ21ရက်နေ့ထိရွှေ့ဆိုင်းလိုက်ပါတယ်ဒီရုံးချင်းမတိုင်ခင်အတွက်ဘသူကမှမနဲ့ထုတ်တင်ဘူးလို့တရားရုံးချုပ်ကရှုမြင်ကြောင်းရှင်းနေပရာရှန့်ဘူရှန်ကပြောသွားတာဖြစ်ပါတယ်အိန္ဒိယတရားရုံးချုပ်ကမူလကဒီကနေ့တောက်ကြနေ့မှာအမိန့်ချမှတ်ဖို့စီစဉ်ထားတာဖြစ်ပေမဲ့တရားရုံးချုပ်အနေနဲ့သူ့အမှုသည်နှစ်ဦးရဲ့အတနာခံလွှာကိုကြားကျင်တာကြောင့်ဒီအမိန့်ကိုလာမယ့်နိုဝင်ဘာ21ရက်နေ့မှာချမှတ်ဖို့ရွှေ့ဆိုင်းခဲ့တာဖြစ်တယ်လို့ရှင်းနေဘူရှန်းကပြောပါတယ်အဲ့ဒီအတနာခံလွှာထဲမှာတော့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်တာကလူခွင့်ချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ခြေပထားပါတယ်အိန္ဒိယနိုင်ငံတဝမ်းကမြို့တွေမှာနေထိုင်နေတဲ့ရိုဟင်ဂျာစုစုပေါင်း 4,000 လောက်ရှိမယ်လို့ခန့်မှန်းရပြီးဒီထဲကအများပြားဟာမြန်မာနိုင်ငံကနေ 2012 မှာထွက်ပြေးလာခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အိန္ဒိယဆိုရကတော့ဒီရိုဟင်ဂျာတွေတဲကတချို့တွေဟာအစွန်းရောက်တွေဖြစ်ပြီးတော့အိန္ဒိယနိုင်ငံရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ကမ္ဘာမှာနန်းသက်အရှိဆုံးဖြစ်ခဲ့တဲ့ထိုင်းမြန်ဘူမိဘောအဗ်ဒူရာဒက်နန်းနတ်ရွာဆန်ခဲ့တာဟာတနှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်နေထိုင်းနိုင်ငံတဝမ်းအောက်မေပွဲအခမ်းအနားတွေကိုကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းပြည်နဲ့ရွာဆန်တဲ့နှစ်ပတ်လည်အထိမ်းအမှတ်ဆူတောင်းဂါရဝပြုပွဲတွေကိုကျင်းပနေပါတယ်။ဒီကနေ့တဝမ်းနန်းတော်မှာကျင်းပတဲ့တနှစ်ပြည့်ဆူတောင်းပွဲအခမ်းအနားကိုတော့ဘင်းကြီးဘူမိဘောရဲ့အရရကိုဆက်ခံခဲ့တဲ့သားတော်ဘရင်ဝဇီရာလန်ကောင်းနဲ့တက်ရောက်ပါတယ်။ဘင်းကြီးဘူမိဘောနဲ့ရွာဆန်ခြင်းတနှစ်ပြည့်အထိမ်းအမှတ်ဂါရဝပြုတဲ့အနေနဲ့ဒီကနေ့မှာတိုင်းသူပြည်သားတွေအနဲ့ရောင်ဝတ်စားတွေကိုဝတ်ဆင်ထားကြပါတယ်။နိုင်ငံတော်လန်ကောင်းလည်းထက်ဝက်သားလွှင့်ထူပြီးဘရင်ကြီးနဲ့ရွာဆန်သားတဲ့အချိန်အတိကျမှာ89စက္ကန့်ကြာညီသက်ဆူတောင်းခဲ့ကြပါတယ
်ဗီယက်နမ်နိုင်ငံလေပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ရေကြီးမှုတွေကြောင့်အနည်းဆုံးလူ54ယောက်သေဆုံးပြီးတော့39ယောက်ပျောက်ဆုံးနေတယ်လို့ဘေးဒုက္ခကာကွယ်ရေးအေဂျင်စီကတောက်ကြားနေမှာကြေညာလိုက်ပါတယ်ရှေ့ရတဲ့ခိုင်ဝူရန်ရှိတဲ့ဗီယက်နမ်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းနဲ့ရေကြီးမှုတွေဖြစ်ပွားလေရှိတာဖြစ်ပါတယ်ပြည်ရဲ့လာတော့ကလည်းတိုင်ဖုန်းမုန်တိုင်းတစ်ခုကြောင့်လေပိုင်းပြည်နယ်တွေထိခိုက်ခဲ့ပါတယ်ဒီတစ်ပတ်တလနေကလေးကစတင်ခဲ့တဲ့ရေကြီးမှုကြောင့်ဒီနှစ်ပိုင်းရေကြီးမှုဟာဒီနှစ်ပိုင်းတွေအတွင်းမှာအဆိုးဆုံးဖြစ်တယ်လို့စိုက်ပျိုးရေးဝန်ကြီးငွေ့ရွှန်ကောင်းကနိုင်ငံပိုင်ဗီယက်နမ်ရုပ်မြင့်သံကြားကနေပြောဆိုသွားပါတယ်ရေကြီးမြေပြိုမှုတွေကြောင့်ဒီတစ်ပတ်အတွင်းမှာပဲအင်ဂျင်318ခုပျောက်ကျခဲ့ပြီးနောက်ထပ်အိမ်ပေါင်း 3,100 လဲရေမြုပ်ပျက်စီးသွားပါတယ်။လေအေက 5,400 ကျော်ရှိတဲ့စပားကင်းတွေပျက်စီးကုန်ပြီးတော့တရိတ်ဆန်38,000လောက်လဲရေနဲ့မြောက်ပါတည်ဆုံးသွားခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြွတ်သက်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံငင်းငင်းလုပ်ငန်းစဉ်နောက်ဆုံးအခြေအနေကိုအရင်ဆုံးနှာဆင်ရပါမယ်ရှင်။လာမယ့်တနင်္ဂနွေနေ့မှာပြုလုပ်မယ့် NCA ရေးထိုးတဲ့နနစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုအပြည့်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်ရောက်ပါဝင်ရေးအတွက်အစိုးရနဲ့ NCA အပြည့်ရက်အဖွဲ့တွေကိုဖိတ်ကြားလာပေမဲ့တက်ရောက်နိုင်ရေးမှာမတေချာတဲ့အခြေအနေမှာရှိနေပါတယ်။NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNFC အဖွဲ့နဲ့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်ပေါင်းစုအဖွဲ့လိုက်ဖိတ်တာမျိုးမဟုတ်ဘဲအနီးကမ္ဘာတစ်ဖွဲ့ချင်းတီးခြားဖိတ်ခဲ့တဲ့အတွက်တက်ရောက်ဖို့အခက်အခဲရှိနေတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်။
လာမယ့်တနင်္ဂနွေနေ့မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့တို့အကြားပြစ်ခတ်ဆက်ခတ်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးဆိုခဲ့တာနှစ်နှစ်ပြည့်ပြီဖြစ်ပါရယ်။MCA နှစ်ပတ်လည်အခမ်းအနားပွဲကိုနေပြည်တော်မှာကျင်းပသွားမှာဖြစ်ပြီးအပြစ်မရသေးတဲ့ဖွဲ့တွေကိုဖိတ်ကြားထားပြီးမှအခမ်းအနားတက်ရောက်နိုင်ရေးမှာမတိကျသေးပါဘူး။ UWSA ကိုဝှက်ပြီးသွေးစည်းညွှန်ရေးဖွဲ့အနေနဲ့အခမ်းအနားတက်ရောက်ဖို့ဖိတ်စာရရှိပေမဲ့လည်းတက်ရောက်ရေးချင်တွေကိုမတိရသေးဘူးလို့လည်းပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါရတယ်
။ဖိတ်စာတော့ရောက်ရင်လည်းမှပြတာကိုကျွန်တော်မသိဘူးနော်။
အခမ်းအနားတက်ရောက်မှုအစီအစဉ်ရှိမရှိတပွဲချင်းသက်မလားမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တက်ရောက်မလားဆိုတဲ့မေးခွန်းပေါ်ပြန်လည်ဖြေဆိုတာမျိုးတော့မရှိပါဘူး။လက်ရှိမြန်မာသံတမန်တော်နဲ့တိုက်ပွဲဖြစ်ပွားနေဆဲအဖွဲ့ဖြစ်တဲ့ TNLI တမ်းပလောင်ဖွဲ့ကလည်းအခမ်းအနားတက်ရောက်ဖို့ဖိတ်စာလက်ခံရရှိပေမဲ့တက်ရောက်ဖို့မတိကျသေးဘူးလို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံပူမှုသာအိုက်ကျော်ကပြောပါရယ
်ဖိတ်ကြားလာတော့ရှိရတယ်ဒီမနေ့ကပဲမဖိတ်စာရတော့နော်ဒီလိုဒီ FSG နည်းနည်းဖိတ်မယ်ဆိုရင်ဒီလိုကိုလုံးပါမှာဒီလိုတက်ဘူးဘူအားတပတ်ချင်းနည်းနည်းဖိတ်ရဒီလိုတက်ဘူးအားလုံးရှိပြီးဒီ FSG ရဲ့အခုချက်လက်တင်လာမြင်ရအောင်
အလားတူမြောက်ပိုင်းမာမိတ်ဖွဲ့ဝင် KIO ကချင်းတို့လိုက်ရေးဖွဲ့အနေနဲ့လည်း NCA ခန္ဓာတက်ရောက်ဖို့မဖြစ်နိုင်တော့ဘူးလို့သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကဆိုပါတယ
်ခုချင်းကတော့ကျွန်တော်တို့ဟိုဘခုကော်မတီကညွှန်ကြားချက်ဘာမှမရှိသေးဘူးခင်ဗျာဖိချားတဲ့အစာတွေလည်းလက်ခံရရှိပြီလားမသိဘူးမင်းအားဖြင့်တော့ဘာမှလက်ခံရရှိတာမရှိဘူးလို့ပြောတာ
မြောက်ပိုင်းဒေသလက်နက်ကန်တိုင်းသားဖွဲ့ခွန်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုမြန်မာနိုင်ငံညှိနှိုင်းဆွေးနွေးရေးကော်မတီ FENCC အနေနဲ့ဖိတ်ကြားခြင်းမဟုတ်ပဲအဖွဲ့တချို့ကတော့တရားခွဲပြီးဖိတ်ကြားနေလို့ NCA ခန္ဓာတက်ရောက်ဖို့မသေးချာတော့တဲ့အခြေအနေမှာရှိနေပါတယ်။ထို့နည်းတူမြန်မာအစိုးရနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးမှာ NCA လမ်းကြောင်းကိုလက်ခံတဲ့ UNSC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့လည်းနှစ်နှစ်ပြည့် NCA ခန္ဓာတက်ရောက်ဖို့ကမသေးချာသေးပါဘူး။UNSC ဥက္ကဋ္ဌနဟန်သာကတော့ UNSC ဖွဲ့ဝင်တိုင်းကိုဖိတ်ကြားလာတယ်လို့အခမ်းအနားသက်မသက်ကိုတော့ UNSC ရဲ့နိုင်ငံရေးဆွေးနွေးရေးဆိုင်ရာကိုယ်စားလှယ်ဖွဲ့ TBN ပေါ်မှာမူတည်တယ်ဆိုပြီးမွန်မာရာလူပြောပါတယ
် The thought no go thought men law ကြက် the thought mega account မှာအကုန် UNSC လဲမကုန်မကုန်မကုန်မေးတော့တုံးတာ
သူပြောတာကတော့ဖိတ်တော့ဖိတ်ထားတယ် UNSC ဖွဲ့ဝင်တိုင်းကိုဖိတ်ကြားထားတယ်ခန္ဓာသက်ဖို့မသက်ဖို့ကတော့မသိသေးဘူးဒီကိစ္စကို TBN ကိုအပ်ထားတယ် TBN အနေနဲ့တက်ချင်းလက်သက်မသက်ချင်လည်းမသက်နဲ့လို့အကြမ်းဖျင်းပြောတာတယ်။တက်ရေးမသက်ရေးဟာ TBN ရဲ့ဆန္ဒအတိုင်းပဲဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါ။ UNSC တာပေါင်းစုပြောခွင့်ရဦးသွန်းစွန်နေနဲ့ကတော့လက်ရှိ UNSC အဖွဲ့တွင်တာဝန်ရှိသူတွေခရီးလွတ်နေတဲ့အတွက်အခမ်းအနားသက်မသက်ဆိုတာအတိအကျပြောဖို့မရသေးဘူးလို့လည်းမီဒီယာတွေကပြောဆိုခဲ့ပါတယ်။လာမယ့်သတင်းကွန်ရက်နေ့မှာပြုလုပ်မဲ့ NCA လက်မှတ်ရေးသူမှုနှစ်နှစ်ပြည့်အခမ်းအနားကိုအပြည့်မရသေးတဲ့တိုင်းဒေသကံအဖွဲ့တွေတက်ရောက်ပါဝင်ရေးသွဲအစိုးရနဲ့အပြည့်ရရှိဖွဲ့တို့ကနေဒီလ10ရက်နေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးအတိအပြုဖိတ်ကြားလာတယ်လည်းဖြစ်ပါတယ်။နနေ့ပြည် NCA ခန္ဓာတက်ရောက်ရေးတွေအပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကိုအချိန်ကမှဖိတ်ခေါ်ရရဲ့တပ်ပေါင်းစုအနေနဲ့ဖိတ်တာမဟုတ်ပဲတပ်ဖွဲ့ချင်းစီတာဖိတ်ကြားတဲ့အတွက်တက်ရောက်ဖို့ကတော့မသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တည်င်းပြဖို့ခဲ့တာဖြစ်ပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကဗတိပခတွေကြောင့်ထွက်ပြေးကြတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာတဲ့အနေနဲ့လက်ခံကူညီနေတဲ့အတွက်နိုင်ငံတကာကချီးကျူးထားပါတယ်။ဒါပေမဲ့လည်းဆင်ရဲပြီးလူဦးရေထူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြီးမားလှတဲ့ဝန်ထုပ်ဝန်ပိုးကြီးကိုဘလောက်ကြာကြာထမ်းနိုင်မလဲဆိုတဲ့အပေါ်စိုးရိမ်တဲ့လူလဲထွက်ပေါ်လာနေတာပါ။ဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်လိုအပ်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေထမင်းတနတ်သာစားပြီးတော့ရိုဟင်ဂျာတွေကိုဝေမျှပေးမယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာကလက်တလောပြောဆိုခဲ့တာပါမြန်မာနိုင်ငံထဲကနေရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အပေါ်လမ်းဘေးဈေးတဲ့မချာရူအစ္စလမ်ကတော့အကောင်မြင်ထားပါတယ်
နာဘာလို့ဟဘေခရာဘဘေနော်ရဇတူမုဆလမန်အမတ်ဂျင်းခရာဘဘေနာအမတ်ဒေခွတီဂော်ဘေနော်
ရိုဟင်ဂျာတွေကိုကူညီတာအစိုးရဖြစ်မှာမဟုတ်ပါဘူးသူတို့တွေကမွတ်စလင်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကိုဒုက္ခပေးမှလည်းမဟုတ်ပါဘူးအစိုးရကသူတို့ကိုနေစရာပေးမယ်ဒီမှာလက်ခံထားခြင်းလေဆိုရင်မွတ်စလင်တွေအချင်းချင်းညီကိုလိုနီလို့ရပါတယ်ဒါကပြဿနာမဟုတ်ပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရိုဟင်ဂျာမွတ်စလင်တွေအတွက်ယာယီဒုက္ခသည်စခန်းတွေထပ်ပြီးဆောက်လုပ်ဖို့နိုင်ငံတကာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုထားတာပါဒါပေမဲ့လည်းဒါဟာယာယီကူညီတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကငြိမ်းချမ်းစွာပြန်လာခွင့်ပြုရမယ်လို့လည်းဝန်ကြီးချုပ်ဟာစီနာကတောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာ၅သိန်းကျော်ကိုရေရှည်အကူအညီပေးဖို့အတွက်ကိုတော့ဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်ရိုဘီယိုအစ္စလမ်ပါလတ်တိုလိုဒေသခံတွေကဆိုရင်းနေကြပါတယ
်။အမလကီကော်တေဘာဘောတဒါဆာမိတ်ဆာဂျိုကော်တေဘာဘောဒါကနိုစ်သိုင်းဆမဒန်ဘောလေအမမနေဟိုင်နာ
ကျွန်တော်လုံနိုင်တာကတော့သူတို့ကိုယာယီကူညီပေးတာပါဒါကပြဿနာကိုရေရှင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးနောက်တစ်ချက်ကသူတို့ကိုဘလောက်ကြာကြာလက်ခံထားမှာလဲကုစုဒုက္ခသည်၅သိန်းကျော်ကျွန်တော်နိုင်ငံထဲတရားမဝင်ရောက်လာပြီတချို့ကဒုက္ခသည်စခန်းထဲမှာနေပြီးတချို့ကလည်းဒီကရက်သားတွေနဲ့ရောပြီးနေပါတယ်စင်းအောင်စင်းရဲနဲ့ငတ်ပြတ်လာရင်တရားမဝင်အလုပ်တွေသူတို့လှုပ်လာနိုင်တယ်ဒီကိစ္စကိုစဉ်းစားဖို့လိုပါတယ်
ဒေသခံစီးပွားရေးသမားတူဖြစ်တဲ့ဝါစင်အဖခါကလည်းဒုက္ခသည်တွေကြောင့်အလုတ်ကိုင်းတွေရှာပါလာမှာကိုစိုးရိမ်နေတာပ
ါဘာတော့ဟဲ့ဒါကြောင့်ခုဘယ်ဘက်အစ်သက်ထက်ဘဲတော့ခုနာမတဲ့တော့ဒီကတ်စကမ်နိုင်ဘင်္ဂလားဒေ့ရှ်အဲ့ကားကလေးမတော်တော့ခဏမှတာဘ
တ်ပါဆိုဘင်္ဂလားဒေ့ရှ်မှာကအလုတ်ကန်ခွင့်လန်းနေပါတယ်ရိုဟင်ဂျာတွေဒီတိုင်းသာဆက်ဝင်လာနိုင်မယ်ဆိုရင်ရှိနေတဲ့အလုတ်ကန်လေးတွေကိုခေါ်ဝေပေးရမျိုးဖြစ်လာပါလိမ့်မယ်ဒုက္ခသည်အဖြစ်ရောက်လာလို့လည်းအလုတ်ကန်တွေအသေးအတန်လိုရပါလိမ့်မယ်ဒါကြောင့်လဲသူတို့တွေအနေနဲ့ရတဲ့ဈေးနဲ့ဝင်လောက်ကြတော့မှာပါဒါဆိုရင်တော့ပြဿနာတွေပုံများလာနိုင်ပါတယ်။ဒါပေမဲ့လည်းအသက်အန္တရာယ်ချင်းချောက်ခံရတဲ့အခြေအနေကြောင့်သူတို့ကိုလည်းကူညီရမှာပါ
။ဂျာကာတက္ကသိုလ်ကျောင်းသားတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်လုံခြုံရေးအတွက်စိုးရိမ်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုတန်တမာရေးနည်းလမ်းနဲ့အ мян ဆုံးပြန်ပို့နေစေချင်ကြပါတယ်။ ရင်ဂျာမွတ်စလင်တွေထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြည့်ရှင်းကင်သွယ်သွားမယ့်လုပ်ငန်းစဉ်တွေကိုအော်တိုဘားလ၁၀ရက်နေ့ကပြည်သူကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်နေပြီးပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကလူနည်းစုတိုင်းရင်းသားတွေကိုယ်ကွယ်ယုံကြည်မှုအရလူနည်းစုဖြစ်နေကြသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခရဲ့ရေရှည်ချုပ်ငြိမ်းသွားစေရို့အတွက်ပါဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကကတိပြုပြောဆိုသွားခဲ့ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာပါရှင်။အခုတော့ထိုင်းဘီရင်ကြီးနှစ်ယောက်ဆန်သားတဲ့တနည်းပြခန္ဓာကျင်းပတဲ့အကြောင်းနားဆင်ကြရပါမယ်။ကဘာမှာနန်းသက်အရှိဆုံးဖြစ်ခဲ့တဲ့ထိုင်းဘီရင်ဘူမိဘောအတူရတဲ့နှစ်ယောက်ဆန်ခဲ့တာတနည်းပြတဲ့အထိမ်းမှဖြစ်ထိုင်းနိုင်ငံတဝန်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းဘီရင်နှစ်ယောက်ဆန်တဲ့နှစ်ပတ်လည်အထိမ်းမှဆုတောင်းဂါရဝပြုဝဲတွေကျင်းပနေကြတာပါဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းပြည်ရင်မင်းမြတ်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ13ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနှက်ရွာဆန်သွားခဲ့တာဖြစ်ပါတယ်သူ့ရဲ့နှက်ရွာဆန်တဲ့တနည်းပြေဂါရဝပြုဝဲတွေကိုတော့တနည်းကြာမှပြုလုပ်မှာဖြစ်တာကြောင့်ထိုင်းနိုင်ငံတဝမ်းလုံးမှာအော်တိုဘာလ13ရက်နေ့ကနေစတင်ပြီးပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးတစ်ဝိုက်မြန်မာရှေ့ပြောင်းလူသမားတွေအလုပ်လုပ်နေတဲ့နေရာအတော်များများကဖျားကျောင်းကန်နေမှာလဲစုတောင်းပွဲတွေဂါရဝပြုပွဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
။ဒီဒီမင်းမကြီးနိုင်ရဆန်ရဲ့နေရာဒီနေရာတနည်းတနည်းပြည့်ရနေဖြစ်တဲ့အကြောင်းလေရင်တချို့လေရင်ကပိတ်ထားတယ်တချို့လေရင်ကမပိတ်ဘူးကိုတော့အဲပိတ်ထားတဲ့အဲ့လိုသမားတွေကတော့မိမိရဲ့တောင်းမိမှရှိရနီးကြရခရီးကြောင့်ကနေသွားပြီးမှဟိုသူတောင်းမိတာပို့အဲခန္ဓာလေးတော့သူမျိုးပြောနေတဲ့နိုင်ငံပိုင်လုပ်လို့ရပါတယ်အဲကျွန်တော်အဓိကပြောချင်တာထိုင်းနိုင်ငံရောက်ဆွတောင်းလို့သမားတော်တော်များများကကိုယ်စင်ရောက်ပြီးမိမိရဲ့ပြည်ဘောကိုအမှန်တန်ရှင်းရလို့ရတယ်ဆိုတော့ကျွန်တော်တို့လောကယုံကြည်ပါတယ
်လာမယ့်တနင်္ဂနွေနေ့မှာတော့အလုသမားတွေအလုပိတ်ရဖြစ်တဲ့အတွက်မဟာဆိုင်ဒေသမှာလည်းအခမ်းအနားနဲ့ဂါရဝပြုပွဲတွေကိုတည်တည်ချာချာကျင်းပပြုလုပ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထမ်းချင်းအထိမ်းမှအဖြစ်ဘရင်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းအဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပူဇော်ပွဲတွေလည်းလုပ်ထားကြပါတယ်။ကျောင်းသူကျောင်းသားအလုံးကတော့တစ်နှစ်ပတ်လုံးလိုလိုကျောင်းဝတ်စုံတွေမှာအမဲအောင်ဖဲကြိုးလေးတွေတက်ဆင်ထားကြပါတယ်။ဒါအပြင်ဖုံးတော်ကြီးကျောင်းတွေမှာလည်းကုသိုလ်ကောင်းမှုတွေကိုအော်တိုဘာလ13ရက်နေ့ကနေစတင်ပြီးလှုပ်ဆောင်နေကြပြီဖြစ်ပါတယ်။ရှေ့ပြောင်းဆရာမများအစည်းအရုံးကတာဝန်ရှိသူဖြစ်တဲ့ဆရာကြီးမန်းရွှေနှင်းကတော့ဘရင်မင်းမြတ်ကြီးကြောင့်ဆယ်စုနှစ်သုံးခုနီးပါးထိုင်းနိုင်ငံထဲမှာခိုလုံဝင့်ရကြတာ၄ရှေ့ပြောင်းကလေးတွေအတွက်လုံခြုံရေးအတွက်အထောက်အထားလက်မှတ်တွေလုပ်ပေးတာ၄ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းကလေးတွေနီးတူရယူခံစားနိုင်ဖို့အတွက်လူသားချင်းစာနာမှုတွေကိုဘရင်မင်းမြတ်ကြီးကလှုပ်ဆောင်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းအခုလို့ပြောပါတယ်
။မြန်မာနိုင်ငံသားတွေပုံမှာတော့ဘရင်ကြီးနဲ့တော်တော်လေးကောင်းကောင်းမွန်မွန်အခမ်းအနားတွေဒီတိုင်းဒီတာတွေလည်းပဲဝန်ပါဝင်တာမျိုးတွေပြင်းရဲချမှတ်ထားတဲ့ဟိုပေါ်တော့ဟိုဆိုမိတ်တွေကိုလည်းပဲနားခံပြီးတော့ယူတီလေးစားတဲ့အနေနဲ့ကျွန်တော်တို့ပုံမှာကောင်းတယ်အများကြီးရှိခဲ့တယ်လို့လည်းကျွန်တော်ပြောလို့ရပါတယ်။မှရောက်နေတဲ့ဟိုကျွန်တော်ရှိတဲ့အောင်လို့ဓမ္မရီဤတွားရီလိုင်းနေဤထိုင်ရင်တော့ဘုရားကနာကျမကြီးပါစသဘောတရားကဟိုအစိုးရဘက်ကဟိုလက်ခံလာနိုင်တဲ့ဟိုပေါ်အနေထားတွေဟာဆိုလို့ရှိရင်လည်းဒါဘင်းကြီးရဲ့ဟိုလမ်းညွှန်ချက်တွေလမ်းမေတ္တာတွေအများကြီးပါခဲ့တယ်လို့ကျွန်တော်ဟုတ်ချင်ပါတယ်ပေါ့နော်
။နိုင်ရဆန်ခဲ့တဲ့ဘင်းကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကိုကောသူတို့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာတွေထားတတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းလို့သမားတွေကဆိုပါတယ်။နှစ်ရွာဆန်တဲ့အချိန်သက်တော်89နှစ်ရှိခဲ့ပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာဖီနန်းစတင်ဆိုးဆန်ခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာသက်သွေးရေးလမ်းပန်းစနစ်တွေအခက်အခဲမရှိအောင်လှုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပတာတွေလုပ်သွားမှာဖြစ်ပါတယ်ရှင
်။မအေးအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့ကမ္ဘောဒီးယားမိုင်းရှင်းလင်းရေးအကြောင်းနားဆင်ကြပါမယ်။ ကမ္ဘောဒီးယားကမိုင်းရှင်းလင်းရေးနည်းပညာတိုးတက်အောင်ကြိုးစားနေတဲ့ဓာတ်ခွဲခန်းလေးမှာနိုင်ငံတွင်းမြေမြုပ်မိုင်းရှင်းလင်းသူတွေလုပ်ငန်းအောင်မြင်စေဖို့ကမ္ဘောဒီးယားပညာရှင်တွေဦးဆောင်တဲ့နိုင်ငံတကာအဖွဲ့က VR နည်းပညာ30ဆက်တွေနဲ့လက်တွေ့တင်ကြားပေးနေပါတယ်ဒီ Golden West လူသားချင်းစာနာမှုဖောင်ဒေးရှင်းဟာ MIT တို့ Villanova တို့လိုတက္ကသိုလ်ကြီးတွေနဲ့လက်တွဲပြီးနိုင်ငံတကာကလေးစားတဲ့ကျွမ်းကျင်ပညာရှင်တွေရဲ့အကြံဉာဏ်နဲ့ကမ္ဘောဒီးယားမှာရှိနေတဲ့မပေါက်ကွဲသေးတဲ့လက်နက်ခဲယမ်းမီးကြောက်တွေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အကြောင်း VOA သတင်းတောက် David Boyle ရဲ့သတင်းလွှာကို Dorkin Sowin ကပြောပြပေးမှာပါရှင်
။ဘာအကြီးမားဆုံးဘုံရှင်းလင်းရေးလေ့ကျင့်မှုလုပ်တဲ့ Raven's Challenge ပြပွဲမှာထိုင်းတပ်ဖွဲ့တွေဟာသူတို့ဆယ်နှစ်ကျော်တိုက်ထုတ်နေရတဲ့တောင်ပိုင်းခွဲထွက်ရေးသမားတွေရဲ့ရန်ကိုတွန်းလှန်ဖို့လေ့ကျင့်နေကြတာပါဘုံရှင်လင်းရေးကျွမ်းကျင်သူတွေဟာစွတ်တပ်ဖွဲ့တွေနဲ့အတူရန်သူကြီးစံတွေထောင်ချောက်တွေကြားကနေဓာတုလက်နဲ့ပုံစံလှုပ်ထားတဲ့ဘုံတွေကိုရှင်းဖို့စ조사နေကြပါတယ်ဒီလိုလေ့ကျင့်တာဟာတိတ်ကိုအကျိုးရှိပေမဲ့လို့ဝင်ကျင်မြေနေထားအခြေအနေကအကန့်အသတ်တွေရှိနေတယ်လို့ရှိတဲ့ပစ္စည်းနဲ့ဖြစ်အောင်လုပ်ရတာမှုအတော့ကိုခက်ခဲတဲ့လေ့ကျင့်မှုပါဒါကြောင့်ကမ္ဘောဒီးယားတီထွင်သူတွေကဘုံရှင်းလင်းမှုကွန်ပျူတာနည်းပညာ VR နည်းကိုသုံးကြတယ်လို့ Golden West အဖွဲ့ရဲ့ Alan Tan ကပြောပါတယ
် So to a lot of people it might just look like video games
လူများစုအတွက်တော့ဒါဟာ video game ကစားတာနဲ့တူနေမှာပါဒါပေမဲ့တကယ်စိန်ခေါ်မှုကြီးတစ်ခုကတော့ဒါကပောက်ကွဲစေတဲ့ခရမ်းမီးကြောက်ကိုဖယ်ရတာလေဒါမျိုးအနေထားမှာဝင်ဖို့ဘုံရှင်းတဲ့လူကဘယ်လိုလုပ်ရမလဲဆိုတာကိုစဉ်းစားရတာပါဒါကသူ့အတွက်တကယ်ကိုအန္တရာယ်ရှိပါတယ
်ဒီလိုရှုပ်ထွေးတဲ့ပုံစံမျိုးတွေရအောင်မိနစ်ပိုင်းအတွင်းမှာပဲ VR နည်းပညာနဲ့ဖန်တီးယူရတာပါပောက်ကွဲစေတတ်တဲ့လက်နက်တွေရှင်းလင်းရမှာစနစ်တမ်းမဖြစ်ရသေးတဲ့ဘုံတွေကိုရွှေ့တင်မတင်ဆိုတာမျိုးကအစအန္တရာယ်ကင်းဆုံးဖြစ်အောင်အမြန်ဆုံးဖြတ်နိုင်စွမ်းရှိဖို့လိုပါတယ်လေရင်မောင်းလေ့ကျင့်တဲ့နေရာမှာပုံစံတူနဲ့ကျင့်ရတယ်လို့ပဲသူတို့ရဲ့ VR software တွေမှာလည်းရန်သူရဲ့နီးဗျူဟာပြောင်းလဲတဲ့အတိုင်းသင်တန်းဆရာကလိုက်ပြောင်းပေးပြီးတော့သင်တန်းတွေလေ့ကျင့်နိုင်အောင်အနေအထားမျိုးစုံကိုလုပ်ပေးထားပါတယ်။လက်တွေ့ကမ္ဘာမှာတုံးနေကြတဲ့ဘုံပုံစံမျိုးကိုရှင်းလင်းနိုင်ဖို့တကယ့်လက်တွေ့ပုံစံမျိုးပုံဖော်ပေးတဲ့ VR နီးပညာကို American နိုင်ငံသားရေးဌာနကထောက်ပံ့တဲ့အစီအစဉ်နဲ့ Golden West အဖွဲ့ကတီထွင်နေတာဖြစ်ပါတယ်။VR တင်နန်းမှာလက်တွေ့တင်ထောက်ကူပစ္စည်းတွေနဲ့လေ့ကျင့်ကြရပါတယ်။ဘုံလုံထားတဲ့နည်းပညာကိုတင်နန်းသားတွေနားလည်စေဖို့အတွက်ဒီဘုံပုံစံတူတွေကိုဖနွန်ပယ်မြို့ကဓာတ်ခွဲခန်းထဲမှာပဲ 3D ပုံနှိပ်စက်နဲ့ထုတ်လုပ်ရပါတယ်။တိုက်ပွဲတွေအများဆုံးဖြစ်ပွားနေတဲ့ကမ္ဘာဒေသတွေမှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်တွေလှုပ်ရှားနိုင်အောင်လေ့ကျင့်ပေးနေတဲ့ Edwin Fake Mani ကတော့ကမ္ဘောဒီးယားကတီထွင်တဲ့ဒီနည်းပညာသုံးကိရိယာဟာသိအသုံးဝင်နိုင်တယ်လို့အခုလိုပြောပါတယ်။
Let's take for example the
Ukma Cambodia ညဉ့်ညံရေးထိန်းတသက်တယောက်ကိုတောင်ဆူဒန်နိုင်ငံကိုလွှတ်လိုက်မယ်ဆိုတော့ဒီ VR ဆက်နဲ့လက်ကျင်ထားတာဖြစ်တဲ့အတွက်တောင်ဆူဒန်ကိုတကယ်ရောက်သွားတဲ့အခါအဲ့ဒီဒါအနေထားကိုမြင်ဘူးပြီးသားမှုအတွေ့အကြုံရှိပြီးသားဖြစ်နေပြီးသူတို့ဘယ်လိုအခြေအနေရင်ဆိုင်ရမယ်ဆိုတာကိုကြိုးစိထားနိုင်တယ်လို့ကြိုတင်ပြင်ဆင်ထားနိုင်ပါတယ
် Raven's Challenge ပြပွဲမှာERD အတွက်ပစ္စည်းတွေအများအပြားပြသကြပေမဲ့ကမ္ဘောဒီးယားရဲ့တီထွင်မှုနည်းပညာကတော့အားလုံးရဲ့အာယုံစိုက်မှုကိုရရှိခဲ့တာဖြစ်ပါတယ်ရှင
်နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန္တာအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေထဲမှာတော့အမျိုးသမီးကဏ္ဍကိုပါနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးခြင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9:00ကနေ10:00အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9:00ခွဲမှာဆက်လက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်တွေထဲမှာတော့အပတ်စဉ်အမျိုးသမီးကန္တာဖြစ်တဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာကန္တာတွေအပြင
်နိုင်ငံမှာဆိုရင်အမျိုးသမီးများအကြံဖတ်မှုနဲ့ပတ်သက်လို့အသိပညာတွေပေးနေကြပေမဲ့လုံလောက်တဲ့ဝန်ဆောင်မှုတွေမပေးနိုင်ပါဘူးအထူးသဖြင့်တော့အကျန်းဆက်ခံပြီးတော့အသက်ရှင်နေ
တာဒါကတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်မှာအပြည့်စုံနားဆင်ကြရပါမှာအခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်အမေရိကန်ပြည်ထောင်စုကိုအသက်6နှစ်အရွယ်ကတည်းကအခြေကျနေထိုင်ခဲ့တဲ့ချင်းတိုင်းရင်းသူရီဘက်ကာဇိုရမ်ထာနီဟာအခုဆိုရင်မစ်ချီဂန်ပြည်နယ်ဘယ်လ်တာခရစ်ရဲတပ်ဖွဲ့မှအမှုထမ်းဆောင်နေပါပြီသူဟာအခုလောလောဆယ်ဆယ်မှာ Western Michigan University မှာဘွဲ့ရဖို့နောက်ဆုံးနဲ့တက်ရင်နဲ့တစ်ဖက်မှာလဲရဲတပ်ဖွဲ့မှာ Police ခဲ့တဲ့အလုပ်တင်အဖြစ်အမှုထမ်းနေပြီးတော့ဒီရဲအရာရှိတင်တန်းတက်ဖို့ပြင်ဆင်နေပါဗျ။အကြောင်းစုံကိုဒီသတင်းပတ်အမျိုးသမီးကန္တာမှာဒေါ်လလသန်းကတင်ပြပေးထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, cause you deepen the conviction in my soul.
Rebecca Suram Taniga.ဒီအမေရိကန်ပြည်ထောင်စုကိုပေါ့နော်ရောက်လာပုံကိုရှင်းပြပြပါလားရှင
်။သမီးအမေနဲ့မြန်မာလေးနှစ်ယောက်နဲ့မောင်လေးတယောက်နဲ့သမီးတို့2005မှာဒီမှာလာတာ။မောင်နေတာကတော့7နှစ်လောက်ပြည်ပြီ။ September မှာ
မိသားစုနဲ့လာတယ်ဆိုတော့ဘယ်ကလာတာပါလဲ
။အရင်ကမီဇိုရမ်အိန္ဒိယမှာမွေးတာ
။ Okay
။ပြီးတော့သဟန်ချင်းမှာနည်းနည်းလေးပြီးတော့ရန်ကုန်မှာနှစ်နှစ်နေပြီးတော့ဒီမှာ US မှာလာတယ
်โอเคလာတော့ဒီအမေရိကန်ပြည်ထောင်စုကိုလာအခြေချတော့ဘေးမြို့မှာလာအခြေချပါလိမ့်ရှင
် Battle Creek Michigan ကမှာ
အခြေချတာပေါ့နော်အဲ့ဒီ Battle Creek Michigan မှာ Rebecca တို့ဒီချင်းပြည်နေရပေါ့နော်ချင်းတိုင်းရင်းသားတွေအခြေချတာတော်တော်များပါလားရှင
်အများများတယ်အခု top 5မှာ first is Indianapolis အခု Battle Creek Michigan လေအမအချင်းလူမျိုးတွေအများကြီးအမ2500လောက
်ဒီ Better Creek မှာရှိရပါနော်အခု Better Creek မှာ Rebecca နဲ့အတူနောက်အမျိုးသမီးတယောက်ပေါ့နော
်ဟုတ်သူကလည်းချင်းပဲအမနာမည်က Jenny လို့ခေါ်လဲ
ရဲဌာနမှာပေါ့နော်အမျိုးသမီးရဲ့အမှုတန်းတွေဖြစ်ထမ်းဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဒီရဲအမှုတန်းဖြစ်သွားတယ်ဆိုတာနည်းနည်းရှင်းပြပေးပါလား
ကျွန်မဒီ American ita su ra cha ro
du kwesi
chu sound at beaching yet at that town yet to pray that go when kid up to bada
ai yet to pray go win ne kha ma bo no ba ri lou wa ba le shin
okay academy standard out of mingle de soin du ro wa push up de lo ya me ai ta ma den li shin ya de lo ya de a pi lo ya deနော်တော့စာမောပဲဖြစ်ရတယ်အင်တာဗျူးပဲလုပ်ရတယ
်ဆိုတော့ဒီရဲတင်တမ်းကျောင်းမှာပေါ့နော်အခု Rebecca တက်နေတုန်းပဲပေါ့
ဟုတ်ကဲ့သူမေ Western Michigan University မှာ Bachelor ဆိုတော့အခုကျောင်းသွားနေတယ်အဲ့ဒါပြီးတော့သူမေ Academy မှာ Pre-test အကုန်လုံးပြီးပြီးတော့အခုသူမေ Academy မှာတက်ခွင့်ရမယ
်အခုအဲ့တော့ Rebecca ရဲတပ်ဖွဲ့ဝင်တော့မဟုတ်သေးဘူးလား
အခုမရတဲ့ popular center ကအရင် bachelor degree လုပ်တယ်။ပွဲရဖို့ choose အနေနဲ့ဒီပီရော academy က second ရက်တန်းချောင်းတက်ပြီးတော့ရရရှိဖြစ်မှာပါ။
အဲ့တော့ခုလောလောဆယ်ဒီရက်တပ်ဖွဲ့ကနေပြီးတော့မှငားရမ်းထားတယ်ဆိုတဲ့ခါကျတော့ရရရှိတော့မဖြစ်သေးပေမဲ့လူလေးရဲလုပ်ငန်းတွေတော့ဆောင်ရွက်နေတာပေါ့။ဘာတွေဆောင်ရွက်ပေးရပါလဲ Rebecca တို့
အခုလောလောဆယ်မှာကျမတို့ learning ဟာ သုံးမျိုးရှိပါတယ်ပထမဆုံးတော့တမန်စာသိပြရပါတယ်အော်နောက်တစ်ခုကကျမတို့ကတက်ရှင်နှစ်နဲ့စက္ကန့်နဲ့ကြာလူငယ်တွေရာစုမှုချုံရရင်လူငယ်ထင်းသိမ်းစက္ကန့်တွေကိုပူဆောင်ရပါတယ်နောက်တစ်ခုကလက်ပွေနှိပ်တာလုပ်ရပါတယ်နောက်ဆုံးတစ်ခုကတော့ပွဲတော်ရက်ဒီမှာကျမတို့ Christmas party Thanksgiving party မှာကျမတို့ယဉ်ကျေးလုပ်ငန်းတွေရဲ့ပွဲတွေကိုထင်းသိမ်းနေထင်းသိမ်းပါတယ
်အခုလိုပေါ့နော်ဒီ Michigan ပြည်နယ် Battle Creek မြို့မှာရဲဌာနမှာပေါ့နော်အမှုထမ်းဖို့အတွက်ကအခြေခံလိုအပ်ချက်တွေကဘာတွေပါလဲ Rebecca တို့အတွက
်ပထမက college မှာ law enforcement or criminal justice ဒီပို့ရပါတယ် no e-cheated check ကပူကရတန်ဆွမ်းပူပြပါတယ်အစ်ပြတော့ကျွေးတကန်စံထင်းရပါတယ
်ဆရာပေါ့နော်အခုလိုရဲဘက်ကိုဝင်ဖို့အရေးကြီးတဲ့စံနှုန်းကဘာပါလဲရှင
်အရေးကြီးတာကအများစုကိုတောင်းရပြပို့ပြပါတယ
်ရဘက်ကတော့အခု Battle Creek ရဲဌာနရဲ့ရဲဝတ်စုံကဘယ်လိုပါလဲရှင်ဘာအရောက်မှာလဲနည်းနည်းရှင်းပြပေးပါလား
ကျမတို့ရဲ့ uniform ကပဒတ်ဆိုတော့အပြာဖြုတ်ဖြစ်ပါတယ်နောက်ပြီးတော့ကျမတို့ကကြည့်ကအင်ဂျီဝေးရတယ်ရှိုင်းကြီးကဖြူခြေစုပ်ကအမင်းအပြီးတော့ရေဒီယိုကန်ရတယ်အပြီးတော့ဘာတော့ခရစ်တိတက်ရတယ်ဝစ်ဆိုရှိရတယ်စစ်တိတ်ပါတယ်အာပက်ပါစပရေးပါပါတယ
်ဆိုရခါကျတော့အဲ့ဒီလိုရဲတပ်ဖွဲ့ဝစ်ဆုံဝစ်ပြီးတဲ့အခါမှာရဘက်ကချင်းအမျိုးသမီးဖြစ်တယ်ပေါ့နော်ရဘက်ကတို့ရဲ့ဘက်တာခရစ်ပါတယ်ချင်းဒီ2000ကျော်ကျော်လောက်ရှိတယ်ဆိုရခါကျတော့ဒီကုတ်လူအဖွဲ့စီမှာပဲပေါ့နော်စစောကလူမျိုးဒီချင်းပွဲတော်တို့သွားတဲ့ခါမှာကိုကတော့အရင်ချင်းသူအနေနဲ့ချင်းလူအဖွဲ့စီမှာနေခဲ့ပေမဲ့လို့လေအခုကတော့ကိုကတော့ uniform ဝတ်တဲ့ရဲတူဖြစ်လာပြီဆိုတော့ဘယ်လိုခံစားရပါလဲ Rebecca
ကျမဒီရဲ uniform ဝတ်တဲ့ခါမှာချင်းလူအဖွဲ့စီကိုသွားတဲ့ခါမှာတချို့တွေကတော့နည်းနည်းချုပ်ချပါတယ်ဒါမဲ့လို့ကျမကမချုပ်ဖို့သူတို့ကိုပြောပြီးရင်းနဲ့ပတ်သက်ပြီးတော့အကူအညီလိုချင်ကျမပဲဖို့စဉ်းစားရှိတယ်သူတို့ကိုနားလည်အောင်လုပ်ပါတယ်ဒါကြောင့်လည်းကျမအနေနဲ့အခုရင်းဝန်တန်းတဲ့အနေနဲ့ဒီချင်းလူအဖွဲ့အစည်းနဲ့ American Loop Procedure ချင်းကင်းနေမရှိဖို့နားလည်မှုရှိဖို့တက်နေဆုံးဆောင်ဝတ်တော့ဖို့ဆန္ဒရှိပါတယ
်အခုလိုပေါ့နော် Rebecca ကရဲတပ်ဖွဲ့တယ်ပြီးပြီးတော့ရဲမှုထမ်းတော့မယ်ဆိုတော့Rebecca အမေတို့မိသားစုတို့ကဒီလုံခြုံရေးအတွက်မစိုးရိမ်ဘူးလားရှင်ဘယ်လိုမျိုးသူတို့ကတုံ့ပြန်ကြသလဲ
ကျမအမေကပထမကရဲတပ်ဖွဲ့မဝင်ချင်ချင်ပါဘူးမင်းခွေးဖြစ်တယ်လုံခြုံရေးအတွက်ရစိုးရိမ်တော့ပါကျမကတော့ဒီချင်းအမျိုးသမီးတွေညီမအမျိုးသမီးတွေရဲတပ်ဖွဲ့မှာကြမ်းဖက်နေတဲ့ဆူတာကိုပြတ်သားလို့တဲ့အတွက်ကြောင့်ရဲတပ်ဖွဲ့ကဝင်ပြီးတော့အောင်မြင်အောင်အလုံးနဲ့သူရဲ့ကျန်နေခဲ့ပါတယ်ကျမဒီရက်တပ်ပေါ်မှာအမျိုးသားတွေဒီရောအမျိုးသမီးတွေရောသူရင်းကြပါတယ်ကျမကလည်းရက်တပ်ပေါ်မှာအောင်မြင်အောင်ကျဆန်းချရတဲ့နောင်နောက်သားတွေအတွက်နမူနာဖြစ်စေချင်ပါတယ်
You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ဂူရောစနေညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဒေါ်လာရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးတည်မြဲရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေလျော့ပါစေဖို့လူ့အသိုက်အဝန်းကမတူကွဲပြားမှုတွေကိုသတိခံနိုင်ဖို့စုတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲ။ငြိမ်းချမ်းရေးနဲ့တည်မြဲရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOES ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့
VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လိုက်ဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ဒီတစ်ပတ်မှာတော့ Fellowship အစီအစဉ်နဲ့ American ပြည်ထောင်စုကိုရောက်ရှိနေတဲ့အမျိုးသမီးအရေးလှုပ်ရှားသူ Triangle အမျိုးသမီးအဖွဲ့ကအမခင်လေးကိုကိုအောင်ကဆက်သွယ်မြင်းမြန်းတင်ဆက်ပေးထားပါတယ်ရှင်။
မကင်လေးကအခု American ပြည်အောင်စုမှာပေါ့လေဒီ fellowship program တခုနဲ့လာတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုအရင်ဆုံးစပြီးတော့ပြပြပြောအောင
်ဟုတ်ကဲ့ပါကျွန်မဟိုလာတဲ့ program ကတော့ Eisenhower Fellowship ပါကျွန်မဟောင်း Eisenhower အမှတ်ပြရတဲ့ computer လုပ်တဲ့ဟို fellowship အစီအစဉ်မှာအဲ့ဒီအစီအစဉ်မှာတော့ကျွန်မတို့မြန်မာနိုင်ငံကဟောင်းရွေးချယ်ခံပါတယ်ဒီငါ့ဟူကသာအရှိတဲ့ပိုင်းနဲ့ကျောင်းအားရှမှာရှိရဲဟိုဆောင်ရွက်နေကြတဲ့သူတွေနဲ့အတူတူပေါ့အလုံး၁၉ဦးကျွန်တော်တို့ဒီမှာလာပြီးတော့လေ့လာခွင့်ရပါတယ
်ဆိုတော့ဟိုအဲ့ဒီအစီအစဉ်မှာအဓိကဘာအကြောင်းတွေကိုအဓိကလေ့လာရပါလဲခင်ဗျ
တယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်တချို့ကလည်း business လုပ်နေရရှိတယ်တချို့က IT ဘိုင်းနေရှိတယ်တချို့ကကြတော့လေဟိုပေါ့ဒီ website တွေ blog တွေဒီတော့အမျိုးသမီးတွေအတွက်လုပ်တဲ့ကိစ္စတွေရှိတယ်ကျွန်မကတော့ကိုအမျိုးသမီးကိစ္စကကိုအဓိကဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီနိုင်ငံကိုလာပြီးတော့ဒီမှာရှိတဲ့အမျိုးသမီးဖွဲ့စည်းရေးနောက်တစ်ခါဒီ research ပေါ့နော်သူတည်တနာလုပ်တဲ့ဖွဲ့စည်းရေးကိုလည်းကျွန်တော်ဒီလာမယ်ကျွန်တော်တို့မြန်မာနိုင်ငံမှာကအမျိုးသမီးဖွဲ့ကအခုအကြောင်းနဲ့ကာလမှာတော့တော်တော်များများရှိနေပြီဒါပေမဲ့ခင်ခိုင်မမာနဲ့ရေးရှိမှာရက်တည်နိုင်အောင်ဘယ်လိုလုပ်ရလဲတကယ်ကိုအမျိုးသမီးကိစ္စတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဘလို့ပူပေါင်းဆောင်ရရလဲဆိုရဟာလဲကျွန်မလေ့လာခြင်းလို့ပါနောက်တစ်ခုကတော့ကျွန်မတို့နိုင်ငံမှာဆိုရင်အမျိုးသမီးများအကြံဖတ်မှုနဲ့ပတ်သက်လို့အသိပညာတွေပေးနေကြပေမဲ့လုံလောက်တဲ့ဝန်ဆောင်မှုတွေမပေးနိုင်ပါဘူးအထူးသဖြင့်တော့အကြံဖတ်ခံပြီးတော့အသက်ရှင်နေဆိုင်တဲ့အမျိုးသမီးတွေသူတို့ရဲ့မိသားစုတွေအတွက်ခိုးလုံရနေရာတွေစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဇာတ်မှရေးအတွက်အားပေးကူညီမှုတွေသူတို့ရဲ့လုပ်ကိုင်ခွင့်ဆိုင်တွေအတွက်ခွင့်ကူညီဆောင်ရွက်ပေးမှုတွေဟိုတရားရုံးကိစ္စတွေပေါ့နော်ဒါမျိုးတွေကိုဆောင်ရွက်ပေးနိုင်မှုကကိုယ်ချိန်မှာဆိုရင်အတန်းတားအပြင်အင်တန်မှအားနည်းနေကြတာတွေ့ရတဲ့ဒီနိုင်ငံမှာတော့ဒါတွေကအရင်ကလေးကဆောင်ရွက်နေလာဖြစ်တဲ့ဒါတွေကိုဒီမှာတိတိယောင်နဲ့ဘယ်လိုဆောင်ရွက်လဲဘယ်လိုဆောင်ရွက်နိုင်မှုတွေငွေကြေးအထောက်အပံ့အကူအညီ fundraising ပေါ့ရမငွေရှာဖွေမှုတွေတော့ဘယ်လိုလုပ်လဲဆိုတာကိုဒီမှာလေ့လာမှဖြစ်ပါတယ
်ဟုတ်ကဲ့ဟို fellowship ကာလကဘယ်လောက်လောက်ကြာမှာပါလဲနောက်ဟိုဒီ fellowship ကာလမှာဟိုဘယ်နေရာတွေမှာဘယ်ပြည်နယ်တွေမှာတွားပြီးတော့ဟိုလေ့လာဖို့စီစဉ်ထားပါလဲခင်ဗျာ
fellowship ကတော့ကျွန်တော်တို့တင်ထောက်ပတ်သားမှာဖြစ်ပါတယ်ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီ Eisenhower Fellowship က Philadelphia မှာအခြေစိုက်တဲ့အတွက်ကျွန်တော်တို့ Philadelphia မှာတစ်သက် orientation အနေနဲ့ပေါ့နော်အဲ့မှာရှိရဲအခြားသော music ဖွဲ့စည်းရေးတက်ဆိုမှာရှိရဲသူပြတနာလုပ်တဲ့ဖွဲ့စည်းရေးကိုကျွန်တော်တို့လေ့လာခွင့်ရပါတယ်အခုကတော့ကျွန်မဒီ Washington DC မှာအနေပြီးတော့ဒီမှာရှိရဲနော်ထပ်တော်ကိုယ်စားလှယ်တကယ်ဟိုစစရဲပုံကိုယ်ရေဟိုရနေပြီးတော့အထူးရှင်ဖွဲ့စည်းရေးဒီလိုမျိုးကျွန်မနောက်ဆွတ်တော်ကိုယ်စားလှယ်အမျိုးသမီးတွေလည်းကျွန်မတွေ့ပါမယ်။ပြီးရင်တော့ကျွန်တော်တို့အဲဆန်ဖရန်စစ္စကိုနောက်ပြီးတော့လော့စ်အန်ဂျလီစ်နောက်တစ်ခါကျတော့မင်းနီဆိုတာ၊ဘော့စတန်၊နယူးယောက်၊ဒီတကာပေါ့နော်။အခြားတစ်ချို့တော်တော်များများသောမြို့နယ်တွေဟိုပေါ့နော်။အဲမြို့တွေကိုကျွန်မတွားပြီးတော့လေ့လာပါမယ်။နောက်တစ်ခုကတော့ဒီကျွန်တော်တို့ Eisenhower Fellowship မှာဆိုလို့ရှိရင်အရင်ကတော့ရထားတဲ့ fellowship တွေရှိပါတယ်အဲ့ဒီ fellowship တွေနဲ့လည်းဟိုမှ USA fellowship ဆိုတာလည်းသူကရှိပါတယ်ဒီ US မှာခြေစိုက်တဲ့အဲလူတွေကိုဟိုအခြားသောနိုင်ငံပေါ့ဟိုမှာတရုတ်ပြည်ဖြစ်ဖြစ်အခြားသောနိုင်ငံတွေမှာတော်ရောက်လေ့လာတဲ့အစီအစဉ်ရှိရောအဲ့ဒီ fellowship တွေကအရင်ဟို fellowship တွေကနေကျမတို့ပြန်ပြီးတော့တွေ့ဆုံတာမျိုးအတွေ့အကြုံမျှဝေရမျိုးကိုလည်းလုပ်ဖို့ရှိပါတယ
်ဆိုတော့ဒီ Philadelphia မှာပေါ့လေ Pennsylvania ပြည်နယ်မှာဟိုဘလို့အကြောင်းအရာတွေကိုလေ့လာပြစ်လဲဘယ်တွေကိုရောက်ခဲ့လဲခင်ဗျာ
အော်ဒီမှာဘယ်လိုပါလဲမှာတော့ orientation နေနေတော့ပထမတိုင်းနဲ့ဆိုရင်ကျမတို့ရဲ့ကိုလုံးတဲ့အလုပ်ငန်းပေါ့နော်ဒီဘွားကြီးပဲဖြစ်ဖြစ်လူမျိုးကြီးပဲဖြစ်ဖြစ်သွားဟိတာလုပ်ပဲလုပ်လို့ကိုလုံးတဲ့လုပ်ငန်းကိုကိုကစွဲဆောင်ခြင်းနဲ့ပြောပြခြင်းနဲ့လူကိုဘယ်လိုအကောင်းဆုံးပြောပြနိုင်လဲဆိုတဲ့ဟာကိုသူကဟိုဒီကိုရဲ့ပုံမြင်ဇလန်းလေးကိုအကောင်းဆုံးပြောပြနိုင်အောင်ဒီ storytelling ဆိုတဲ့ဟာကိုတကယ် professor ရဲ့အနေနဲ့ကျမတို့တည့်ရပူစားတယ် ဒုတိယတည်းမှာတော့ကျွန်တော်တို့ဒီကဖြစ်ချင်တာမူဝါဒပြောင်းလဲရေးပေါ့ကျွန်တော်တို့နိုင်ငံမှာလည်းဒီမူဝါဒပြောင်းလဲရေးကအရင်ယူပြီးတော့မူဝါဒပြောင်းလဲရေးလုပ်မယ်ဆိုရင်ဘယ်လိုမျိုးဟာတွေကိုပြဿနာတွေဝေဖန်ပိုင်းခြားပြီးကြည့်ရမလဲဒီပြဿနာတွေထဲမှာကိုဖြေရှင်းနိုင်တဲ့ကိုလုပ်နိုင်တဲ့ကိစ္စကိုဘယ်လိုကန့်ကြေဖြေရှင်းရမလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့ဒီတက်ကူမှာဟော PhD တန်းနေမှာသင်ကြားပို့ချတဲ့ professor ယောက်ကနေပြီးတော့လာပြီးတော့ပို့ချတာလို့ကျွန်တော်တို့အကန့်ရရှိပါတယ်နောက်တစ်ခုကတော့ကျမတို့အမျိုးသမီးတွေပေါ့တကယ်ဒီ mid career တွေဖြစ်နေပြီ professor တွေဖြစ်နေတဲ့ executive director တွေ corporation မှာဖြစ်နေတဲ့အမျိုးသမီးတွေကနေပြီးတော့မှကျမတို့ ਨੇ round table discussion ပေါ့နော်တော်တော်များများအမျိုးသမီးတွေကဒီမှာအလုပ်လုပ်နေတယ်ဟိုကလေးသာသမီရှိတဲ့ meeting တွေလည်းဖြစ်တဲ့အတွက်ကျမတို့အချိန်ချင်းမှာဒီအိမ်ဆောင်ရှင်အမျိုးသမီးတွေသာသမီရှိတဲ့အမျိုးသမီးတွေဆိုင်မှာတွေ့ရတဲ့အခက်အခဲတွေဒါတွေကိုဘယ်လိုကြုံဖြတ်ပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့ဟာမျိုးတွေကိုအသာသူတို့ပြောင်းဝေပါတယ်နောက်တစ်ခုကတော့ကျမတို့ Women's Law Project အဓိကကတော့ဒီအမျိုးသမီးဖွဲ့ရတော့ဥပဒေပိုင်းဆိုင်ရာပေါ့နော်ကျမတို့နိုင်ငံဟိုဒီ US မှာဆိုလို့ရှိရင်ဒီဟိုကိုရဲ့မျိုးဆက်ပွားအကျမရေးနဲ့ပတ်သက်ပြီးတော့အခွင့်အရေးတွေရအောင်နောက်တန်းတူလုပ်ဆိုင်အခွင့်အရေးမှဖြစ်ဖြစ်လုပ်ခါမှာပဲဖြစ်ဖြစ်တန်းတူအခွင့်အရေးတွေလာအောင်ခွဲခြားဆက်ဆံမှုတွေပပြအောင်ဆင်းရဲတဲ့သူတွေအတွက်ကိုလည်းကိုယ်အားဆိုပေးမဲ့ဥပဒေရှိအောင်လုပ်တဲ့အမျိုးသမီးဖွဲ့စည်းကိုလည်းတွားပြောလေ့လာပါတယ
်ဟုတ်ကဲ့ဟိုနောက်ဆုံးမိကမှမက်ကင်လေးကဒါအမျိုးသမီးရဲ့အရင်းနဲ့ပတ်သက်ပြီးတော့ဟိုဒီဇိုင်းမက်မက်ဒါလှုပ်လာတဲ့လူဆိုတဲ့အခါကျတော့ဒီအမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အမျိုးသမီးတွေနောက်ဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဘလောက်အထိတန်ဖိုးထားပါလဲခင်ဗျာ
ဟုတ်ဒီမှာတော့အမျိုးကျွန်မမြင်တာပေါ့နော်အမျိုးသမီးအတွက်မှမဟုတ်ပါဘူးလူသားတိုင်းအတွက်ပေါ့နော်လူရဲလို့ထင်လာတဲ့အသက်ရှင်ရဲ့ဆင်းရဲတဲ့လူသားတိုင်းအတွက်သူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ရပိုင်ခွင့်တွေကိုကြံမိုးထားနိုင်တဲ့စနစ်တစ်ခုကိုအားလုံးဖန်တီးပေးထားတာတွေ့ရပါတယ်အဲ့ဒီအတွက်လည်းအင်တန်ကကျွန်တော်ကဟိုဘယ်လိုခေါ်မလဲဂုဏ်ယူရယ်ပေါ့နော်ဂုဏ်ယူရယ်ဆိုတာတက်လေဒီလိုလူတွေကိုသူတို့တံမိုးထားတဲ့စနစ်မျိုးနိုင်ငံမျိုးကိုကျွန်တော်တို့ဟိုကိုယ်နိုင်ငံမှာလည်းလုပ်နိုင်ရင်ဘယ်လောက်ကောင်းမလဲဆိုတဲ့ဟာမျိုးဖြစ်ပါတယ်ဒါကဘာလို့လဲဆိုတော့ကျွန်တော်ဒီအချားရောဘာဖလိုးကိုကျွန်တော်တို့အချားအယ်ဘမ်ကြီးကိုတွားတဲ့အခါမှာလည်းဟိုကလေးတွေကြောင်းသွားတဲ့အချိန်မှာ school bus တွေပေါ့နော်ကြောင်းတက်ကြိုးပုတ်ရင်တွေကိုတွေ့လို့ရှင်ကြိုးပုတ်ရင်တွေအများတစုံတရာ stop ဆိုတဲ့ sign ပေါ့ရပ်ပါဆိုတဲ့ sign ပြထားရင်ဘယ်ကားမှသူ့ရဲ့ဖနက်ခိုက်ခွာပေါ့နော်လုံးဝဟိုတွားခွင့်မရှိဘူးပေါ့တွားရင်လည်းဒါဥပဒေအရကိုတင်းတင်းကျပ်ကျပ်နဲ့အရေးယူခံရမယ်ဆိုတဲ့ဟာမျိုးအလုံးဝလေးစားလိုက်နာတာတွေ့ရတယ်အဲ့တော့ကျွန်တော်တို့အမျိုးသမီးတွေမဟုတ်ဘူးကလေးတွေအတွက်ဆိုရင်လည်းသူတို့ရဲ့နော်ဟိုလုပ်ပေးခြင်းလုံးချုံကြီးအတွက်ကိုစနစ်တကျလှုပ်ထားတဲ့ဟာမျိုးကြီးတွေ့ရတဲ့အခါကျတော့အင်တန်မှကျမဒါကျမအတွက်ကတော့ဟိုအထူးကြတယ်လို့ပြောလို့ရတယ်ဒါပေမဲ့ဟိုတစ်ခုရှိတာတော့လူတွေနဲ့ဖွဲ့စည်းထားတဲ့လူဖွဲ့စည်းဖြစ်တဲ့အတွက်ဘလောက်ပဲပြည်စုံစနစ်တွေအားစီမံခံတွေမှုထားတာချိုးဖောက်တာကျူးလွန်တာလူသားတွေလည်းဖြစ်နေတယ်စနစ်တွေကောင်းအောင်လုပ်ထားရင်တော့အတတ်နိုင်ဆုံးအကောက်အွယ်ဖြစ်မယ်ဒါပေမဲ့ကျူးလွန်တာကအဲ့ဒီစနစ်တွေကလူတွေဖြစ်တဲ့အတွက်လူတွေကိုယဉ်ကျေးတဲ့လူဖွဲ့စည်းဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့ပုံပြီးတော့ကောင်းတဲ့ဝန်ကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်တော်ကတော့ဒီလိုမျိုးလေးဟိုမှတ်ယူမိပါတယ်
ကိုအောင်တင်ဆက်ခဲ့တဲ့သုရဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်လှည့်ပါ။နောက်ဆုံးထုတ်ခင်ပြီးကားတွေမှာဉာဏ်ပညာမျိုးစုံပါလာတာကယင်အနည်းကင်းရှင်းရင်ပို့ပြီးအထောက်အကူဖြစ်စေပါရဲ့လား။ကဘာကြီးကိုအာကာသထဲကနေရိုက်ယူထားတဲ့ဓာတ်ပုံတွေကနေကဘာကြိုးကောင်းကျိုးဖြစ်အောင်ဘာတွေများလှုပ်ဆောင်နိုင်ပါသလဲ။ဉာဏ်ပညာလောကမှာအမျိုးသမီးတွေအတွက်နေရာကောင်းကောင်းရဖို့လွယ်ပါရဲ့လားဒီအကြောင်းတွေနဲ့ပတ်သက်ပြီး VOA သတင်းတော်တွေဖြစ်ကြတဲ့ Faith Levitas, George Budde, Michelle Quinn နဲ့ Dina Mitchell တို့သတင်းဆောင်ပါတွေကိုစုစည်းပြီးဒီသတင်းပတ်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်
ကောင်းမောင်းနေရင်ဗီဒီယိုလိုင်းပြောင်းခြင်းပါသလားအီးမေးလ်ဆစ်ခြင်းပါသလားအနည်းဆုံးဓာတ်ဆီဆိုင်ကိုရှာခြင်းပါသလားခနေ့ခေတ်ပေါ်ကားသည့်အများစုမှာဆိုရှယ်မီဒီယာမြေပုံစာသားစာရာတွေနဲ့ဆက်သွယ်နိုင်တဲ့နည်းလမ်းတွေပါနေပါပြီဒါပေမဲ့လည်းအဲ့ဒါတွေကြောင့်ဂျင်မောင်းသူတွေအာယုံထွေပြားစေတယ်လို့အမေရိကန်မော်တော်ယာဉ်အသင်း Triple E က Jake Nelson ကပြောပါတယ်
So these technologies have become more complex in that they allow drivers to do things.
ဒီနည်းပညာတွေကပိုအဆင်မြင်လာပြီးယာဉ်မောင်းတွေအရင်ကလုပ်လို့မရတာတွေအခုလုပ်လို့ရလာပါတယ်
။အရင်ကကားတွေမှာပါတဲ့ခလုတ်အနည်းငယ်နေရာမှာအသုံးချနည်းမျိုးစုံအတွက်ခလုတ်90လောက်အထိလက်ကင်နဲ့ dashboard ပေါ်မှာနေရာယူလာပါတယ်။အဲ့ဒီရဲ့အချက်လက်နဲ့ဖြော်ပြရေးစနစ်တွေကိုသုံးဖို့
ရင်မောင်းသူတွေဟာလမ်းပေါ်ကနေမျက်လုံးခွာရလက်ကင်ကနေလက်ကိုခွာကြရတယ်လို့2019မော်ဒယ် AC ကားနဲ့အပေါ်စား truck ကားတွေကို Triple A ကစမ်းသပ်ချက်တခုမှာတွေ့ရပါတယ်။လမ်းပေါ်ကနေ20ကန့်လောက်ပဲမျက်လုံးခွာလိုက်တာနဲ့ကားတိုက်ဖို့အန်ဒရယ်ကနှစ်ဆပူများသွားပါတယ်။လက်နဲ့ထိလို့ရတဲ့ screen တွေအတန်နဲ့ညွှန်ကြားလို့ရတာတွေကိုရှိတဲ့တဲ့မှန်မှာအချက်အလက်လာပြပြီးတာတွေလို့ပိုကောင်းတဲ့အသုံးချစရာတွေကိုကားထုတ်သူတွေကထပ်ထပ်ထည့်လာပေမဲ့အဲ့ဒါတွေကားမောင်းတာရဲ့အစိတ်ပိုင်းတစ်ခုတော့ဖြစ်ဖို့မလိုဘူးလို့ Jake Nelson ကပြောပါတယ်
။ Just because technology allows you to do XYZ while also driving the car doesn't mean that you should.
ကားမောင်းနေချိန်ဟိုဟာဒီဟာလို့ဖို့နည်းပညာပါလာတယ်ဆိုတာကြောင့်တော့သုံးစရာမလိုပါဘူး
။လက်ကင်ပေါ်မှာလက်ကူထားလမ်းကိုမပြတ်ကြည့်နေတာကသာလမ်းပေါ်မှာ Android ကင်းဖို့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်ခင်ဗျာ။ဘာရဲ့မြင်ဝင်ကူလုံးကိုအဝေးကနေမြင်ဝင်ရပြီးဘယ်လောက်လှပဘယ်လောက်ပြက်လွယ်လဲဆိုတာကိုနားလည်ရတာဟာဘဝတသက်တာအတွေ့အကြုံဖြစ်တယ်လို့အာဂဒရင်မှုတွေကပြောကြပါတယ်။ဒီခံစားချက်ကိုလူများနဲ့များများများခံစားရဘူးနဲ့လူသားရဲ့ဖြက်လို့ဖြက်စီးလှုပ်ဆောင်ချက်တွေရဲ့အန်ဒရယ်ကိုဘိုးဘီသတိပြုမိလာစေဖို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ဝင်စားသူတစုဟာဂျူရူးကရိုက်ယူတဲ့ရုပ်ပုံတွေကိုသုံးပြီးအသည့်ဖြန့်ဝေပေးတဲ့ပရာဟိတအဖွဲ့တစ်ဖွဲ့ကိုထူထောင်ထားပါတယ်။ချုံငုံတက်ရောက်မှုလို့အာဂဒရင်မှုတွေခေါ်တဲ့ခန်းစားချက်ကမဲမောင်တဲ့ဟင်းလင်းပြင်ဝန်းရံထားတဲ့လှပတဲ့အပြာရောင်ဘောလုံးကြီးတစ်လုံးအဖြစ်ကဘာကြီးကိုမြင်ရတဲ့ခန်းစားချက်ပါ။တိတ်ကိုကြည်လင်ပြတ်သားတဲ့ဓာတ်ပုံရိုက်ကင်မရာတွေတက်ထားတဲ့စီးပွားပြစ်ဂျိုရူးတွေကနေရိုက်ယူပြီးတဲ့တိတ်ကောင်းတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးတဘာဝရင်းမြစ်တွေနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရတွေဆုံးဖြတ်ချက်ချစားရတယ်လို့ Daily Overview အဖွဲ့က Steve McCormick ကပြောပါတယ်။
That data is like an infinite number of puzzle pieces. It's available, but it's not assembled in a way.
အဲ့ဒီအချက်လက်ကမြည်တွက်နိုင်တဲ့ပဟိလိအပိုင်းစာလေးတွေပါ။အဲ့ဒါကရှိနေပေမဲ့အဓိပ္ပာယ်တစ်ခုခုပေါ်လာစေမဲ့နီးလမ်းနဲ့စူးစီးထားတာမဟုတ်ပါဘူး
။ California ခြေဆိုင် Daily Overview Brighter အဖွဲ့ကအဲ့ဒီရုပ်ပုံတွေကိုအများပြည်သူအတွက်အဓိပ္ပာယ်ရှိပြီးစိတ်ဝင်စားစေမဲ့အချက်လက်တွေဖြစ်အောင်ပြောင်းပေးပါတယ်။ဒီရဲ့ချက်ကကဘာဂျိုရဲ့အလှတရားနဲ့ဗင်နီဇွဲလာကတရားမဝင်တပ်ထုတူပေါ်လာလို့ရိုဟင်ဂျာဒုက္ခသည်စခန်းတွေလို့လူကလုတာနဲ့တဘာဝဘေးရန်ကြောင့်ပျက်စီးရတာတွေကိုလူတွေသတိပြုမိစေဖို့ဖြစ်တယ်လို့ Daily Overview ဖွဲ့ကဒန်ဟမ်မာကပြောပါတယ
် We detect change relevant change on where in the world human
အပြောင်းအလဲကိုကျွန်တော်တို့ရှာပါတယ်ကဘာဂျိုပေါ်တက်ရောက်စေတဲ့လူတွေရဲ့လှုပ်ဆောင်ချက်နဲ့ဆိုင်တဲ့အပြောင်းအလဲကိုရှာတာပါပြီးတော့ကျို့ဒုရုပ်ပုံတုံးပြီးတံပိုးနေပြီးမယုံနိုင်လောက်ဆရာတသမတ်သေးနီလာနဲ့အဲ့ဒီအပြောင်းလဲကိုဖော်ပြပါတယ
်စိတ်ဝင်စားစရာအကောင်းဆုံးရုပ်ပုံတွေကတော့တစ်တော့ပြုံးတည်တာလို့မြေပေါ်မှာမိုင်းခွဲတာရဲ့တက်ရောက်မှုလို့ညဉ့်ညမ်းတဲ့ကံကြီတွေလို့အချိန်နဲ့အမျှတသက်မတ်မတ်အပြောင်းလဲတွေကိုပြတဲ့ရုပ်ပုံတွေပါတို့ရဲ့လှုပ်ဆောင်ချက်ကနေပုံမြင့်တဲ့အဆင့်တစ်ခုတည်ရောက်ဖို့ Daily Overview ကမျှော်လင့်ပါတယ်လို့ဒီအဖွဲ့ကပဲ Ben Grant ကပြောပါတယ်
I've been operating under the hypothesis that if people see something and they're more aware of what's going on, it will lead to
change. တခုခုလူတွေမြင်လာရင်ဘာဖြစ်နေလဲဆိုတာပိုသတိပြုမိလာပြီးတော့ပြုမှုလှုပ်ဆောင်ပုံပိုင်းပြောင်းလဲလာလိမ့်မယ်ဆိုတဲ့အယူဆနဲ့ကျွန်တော်လုပ်နေတာပါ
။တဘာဝနေရာတွေရဲ့အံ့ဩဖွယ်အလားတရားကိုရောမြို့ကြီးတွေအဝေးပြေးလမ်းစုံလမ်းမကြီးတွေတံတားတွေစိတ်ကန်းတွေလို့တိဆောက်ထားတဲ့ပတ်ဝန်းကျင်ကိုပါပြတဲ့တခြားရုပ်ပုံတွေလည်းရှိပါတယ်။အဲဒီပုံတွေကိုကြည့်ရင်အန်အော်ဒီခန်းစားချက်ကတော့မကအပြည့်အစုံပမာဏကြောင့်ဝမ်းနည်းမှုကိုပါခန်းစားကြရမှာပါမကြောညာဘဲနဲ့ကိုပဲဆိုရှယ်မီဒီယာပေါ်မှာ Daily Overview ကိုမပြတ်စောင့်ကြည့်သူအရေအတွက်ဟာ၄နှစ်အတွင်း6,000-9,000ခွဲအထိရှိလာမှာပါရုပ်ပုံတစ်ခုချင်းစီမှာရှင်းလင်းချက်အချင်းတွဲပါပါတယ်ရုပ်ပုံတွေကိုလိုချင်တယ်လို့လုံးမပြတ်အောင်လို့အထူးရေးထားတဲ့ software နဲ့ထိန်းထားပြီး dailyoverview.com website မှာကြည့်လို့ရပါတယ်ခင်ဗျာဘဝတော်မှာလူသမီးတွေဟာပညာရေးနဲ့အလုပ်ကံရရှိရေးမှာကြုံရတဲ့အခက်အခဲတွေကိုကျော်ဖြတ်ဖို့နည်းပညာကိုသုံးကြပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးတဲ့နိုင်ငံတွေမှာအမျိုးသမီးတွေအင်တာနက်အွန်လိုင်းသုံးနိုင်ဖို့တော့စိန်ခေါ်မှုဖြစ်ရှိနေသေးပါ။အမေရိကန်ပြည်တော်စုမှာဆိုရင်လည်းနည်းပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေလောက်အောင်မြင်မှုမရကြပါဘူး။နည်းပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေကိုဘာကြောင့်နောက်ကောက်ကျနေရတာလဲဆိုတာကိုအမေရိကန်ပြည်တော်စုမှာအခြေတင်ဆွေးနွေးနေကြသလိုဘာတော်မှာဆိုရင်လေအမျိုးသမီးတွေဟာဤပညာဆိုင်ရာအခွင့်အလမ်းတွေရဖို့ယုံကံနေကြရတာပါအ အမျိုးသမီးအင်တာနက်သုံးသူအခြေအတွက်ဟာအမျိုးသားတွေအောက်၁၂ရာခိုင်နှုန်းပိုနေပါတယ်။ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေမှာဆိုရင်အမျိုးသား၅ယောက်မှာတစ်ယောက်နှုန်းအင်တာနက်သုံးနိုင်တဲ့အချိန်အမျိုးသမီး၇ယောက်မှာတစ်ယောက်ဖက်အင်တာနက်သုံးနိုင်တယ်လို့ Davis California တက္ကသိုလ်က Martin Hilbert ကပြောပါတယ်။
So the digital divide is basically this phenomenon that some people have more access to digital technologies than others.
တချို့လူတွေက digital နည်းပညာကိုတခြားသူတွေထက်ပိုပြီးသုံးခွင့်ရပါတယ်။ဒီကွာဟမှုဟာထူးထူးခြားခြားဖြစ်နေတာတော့မဟုတ်ပါဘူး။ရှောင်လွှဲလို့ရတဲ့ကိစ္စလည်းမဟုတ်ပါဘူး။လူအဖွဲ့အစည်းတွေကဖန်တီးမှုတိုင်းဟာအလုံးအတွက်ဒန်းတူဘုရားသခင်ကဖန်ဆင်းပေးလိုက်တာမျိုးမဟုတ်ပါဘူး။လူအဖွဲ့အစည်းတစ်ခုချင်းပေါ့မူတည်ပြီးကွာဟမှုတွေရှိပါတယ
်။အမေရိကန်ပြည်ထောင်စုမှာရှိတဲ့ကုမ္ပဏီတွေကနည်းပညာလူသားအင်အားတွေမှာ20ရာခိုင်နှုန်းလောက်ဖဲအမျိုးသမီးတွေရှိပါတယ်။နီးပညာဦးဆောင်မှုနေရာယူထားသူတွေထဲမှာတော့အမျိုးသမီးက18ရာခိုင်နှုန်းလောက်ပဲရှိပါတယ်။စီးပွားရေးလုပ်ငန်းတစ်ခုစတင်ဖို့အတွက်ငွေကြေးမတည်ပေးတဲ့လုပ်ငန်းရှင်ကြီးတွေကိုကြည့်ရင်လည်းအမျိုးသမီးကနည်းပါတယ်။ဒီဂျီတယ်နီးပညာပိုင်းကွာမှုမရှိအောင်လုပ်နိုင်ဖို့အတွက်နီးလန်းတွေကိုအမေရိကန်ပြည်ထောင်စုမှာရောကမ္ဘာတဝန်းမှာပါလူများပြားဝိုင်းပြီးစူးစမ်းနေကြပါတယ်။အမျိုးသားနဲ့အမျိုးသမီးတွေကြားနီးပညာကွာမှုနည်းအောင်ဘယ်လိုရှေ့ဆက်ဆောင်ရွက်ကြမလဲဆိုပြီးနီလန်းရှာတဲ့ဆွေးနွေးပွဲတွေလည်းရှိလာနေပါပြီခင်ဗျာ
။ကိုကျော်ကျော်သိန်းစူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA သောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။စနေမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါ်ခင်မြတ်သက်ပြောပြပေးပါမယ်ရှင်။
အမေရိကန်ရဲ့အနီးကမဟာမိတ်နိုင်ငံတချို့နဲ့အစိုးရအဖွဲ့တွေကအဖွဲ့ဝင်တချို့ရဲ့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာသမ္မတဒေါ်နယ်ထရမ့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ့်ပုံမရှိပါဘူး။ရေဘူးအားဖြင့်အီရန်နဲ့ပတ်သက်လို့ပိုးပြီးထိတ်တဲရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေစေဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကဗတိဖက်ကရင်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆက်ဆွဲခံနေရတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေကိုစုံစမ်းစစ်ဆေးနေကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကပြောဆိုလိုက်ပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာအစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်ရမှာတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့ချိုးဖောက်ခဲ့မှုရှိမရှိတမတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကနေစစ်ဆေးနေတယ်လို့သတင်းထုတ်ပြန်ခဲ့တာပါရိုညာမွတ်စလင်တွေကိုအပီးတိုင်မောင်းထုတ်ဖို့အတွက်အစိုးရလုံခြုံရေးတပ်ဖွဲ့ရဲ့စနစ်တကျဆောင်ရွက်ခဲ့တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ကြောင်းကုလသမဂ္ဂကဒီသတင်းပတ်ထက်ဆွဆွဲခဲ့ပြီးတဲ့နောက်မှာပဲအခုလိုပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကဒီတကြော့ပြန်ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့အိမ်တောင်စုတွေကိုပထမတုပ်ဖြစ်တဲ့ဆင်းရဲစတင်ကောက်ယူနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နောက်ဆုံးရတဲ့အချက်လက်တွေရအစ်စ်ရောက်လာတဲ့ဒုက္ခတဲ့အရေအတွက်5,300-6,000ရှိပြီလို့လဲဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံမှာနေထိုင်ကြတဲ့ Rohingya Muslim 4,000 ကိုအိန္ဒိယအစိုးရအနေနဲ့တိုင်းပြည်ကနှင်ထုတ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးအမိန့်ချမှတ်မဲ့နေ့ကိုအိန္ဒိယတရားရုံးချုပ်ကယာယီရွှေ့ဆိုင်းလိုက်ပါတယ်
။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Pinon ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.